မရဲ့ဘဝကိုတိုင်းတာပုံဆိုရင်လေတကယ်တမ်းလက်ကုံတစ်ဖက်စာပမာဏလောက်ပဲလူတာပါမနဲ့မူလင်းနိုင်မနဲ့စာထမင်းချက်ဖို့ဆန်လက်နှစ်ဆုပ်သုံးဆုပ်ဟီယိုနဲ့ထက်ခတ်ဖို့စားနဲ့နည်းနည်းမဟုတ်လက်တစ်ဖြစ်နှစ်ဖြစ်ပြီးတော့ချိုးရီဆွဲတဲ့အခါဘလောက်အားနဲ့စွဲငင်ရမလဲဆိုတဲ့လက်နှစ်ဖက်ရဲ့အားအင်ဒီလိုအတိုင်းတာတွေနဲ့ပဲကျမရဲ့အသက်34နှစ်ဟာစီးချက်ချက်အလဲပတ်နေခဲ့တာ
ဒီရာရွှေမြေအလူလာနာသူကြမစဲဒီရာရွှေမြေ
ကျမရဲ့ကဘာကဒီစကိုင်းမျိုးစင်ချေပုံးကအခန်းလေးခန်းပါတဲ့အိမ်လေးတစ်လုံးပါလူထူထူတွေနဲ့မြို့ကြီးပြည်ကြီးမှာအခြေအနေအရရက်ကအဆင်မပြေခဲ့တာကြပါပြီဒါနဲ့ခမွန်ဖြစ်သူရဲ့စာတိစကိုင်းကိုလိုက်လာပြီးကိုမိသားစုကိုကဘာလေးနဲ့နေဖြစ်တယ်အဲ့ထက်ကျဲတဲ့ကဘာကိုကျမစိတ်ကူးမရင်ဘူးကျမဘွားရဲ့နန်းမိတ်စီကိုမိโกကန်ထွက်လာတဲ့မိโกမြန်နှန်းတွေပြီးတော့သားနဲ့သမီးနှစ်ယောက်သားအယုတ်လူရင်ရံဖြစ်ကြတဲ့အတန်ခင်မုန်းဖြစ်သူခီးရပြန်ရောက်တိုင်းကလေးတွေနဲ့ဝရုံသုံးကားကလူကြီးစားကြတဲ့အတန်တွေနဲ့ပဲသတ်မှတ်ထားတယ်ကျမအိမ်ရဲ့ခြံစည်းဥအပြင်ဘက်ကိုထွက်ပြီးကျမတိတ်မစင်စားခဲ့ဘူးဘူးကျမဘွားကရိုးရှင်းပြီးတော့ငြိမ်သက်တယ်ကျမဘွားရဲ့မြေပုံကိုတော့အိမ်ဘေးမှာလှမ်းထားတဲ့အဝတ်တန်းတွေရဲ့စောက်စင်ဘွားစာအုပ်နည်းနည်းပပရဲ့ပြီးတော့ဈေးဝယ်စရင်းတွေနဲ့ပဲရေးဆွဲထားခဲ့တာပါကျမတို့အခြေဘွားအောက်ကမြေကြီးကိုတော့ဘယ်တော့မှမလှူရှားပဲထာဝရတည်ငြိမ်နေမှာဇက်ခုံတစ်ခုလို့ပဲကျမထင်ခဲ့တာမြေကြီးကိုထဲ့သွင်းစဉ်းစားစရာမလိုဘူးလို့ကျမထင်ခဲ့တယ်အဲ့ဒီမြေကြီးရုတ်တရက်အလှုပ်ခါမလာခင်အချိန်အထိပေါ့မျက်လုံးကိုဖွင့်လိုက်တော့အရာရာကရွက်ဆောင်နေပြီ။ကျမအိန္ဒိယန်ကိုဖောက်ပြီးကြနေကြနေအောင်ဟာကျမရဲ့မိဖို့ကြောင့်ကျမ်းမြင်ပေါ်မှာတေသက်တဲ့ဆောင်းဝိုင်းပေါ်မဟုတ်တော့ဘူး။ဖုံမုံနေကြကနေလေပင်းကိုဖျက်မဲ့ဓာသွားလိုပဲထက်နေတာ။ဗစက်တန်းမှာလည်းအင်္ဂရီမုံနေရဲ့အရာသား။ဂူဟောင်းတစ်ခုကိုဖွင့်လိုက်တယ်လို့အနံ့စိုးတွေဖုံးနေရပဲ။နောက်မှ8.8ပြင်းအားပါညာပြောကြလို့တည်တာ။ဒါပေမဲ့အဲ့တုန်းကကျမကောင်းထဲမှာကြီးမားတဲ့မြေငလင်ပြင်းအားတွေပါရီမရှိခဲ့ဘူး။သွားရီချာကတဲမုံအထီးအတွေ့ရဲ့ပြီးတော့ကလေးတွေရဲ့နာမည်တွေပဲရှိတယ်။ဒီလိုထူးဆန်းတဲ့တိတ်ဆိတ်မှုအစ်စ်ကြီးတဲ့ကိုသားရဲ့သမီးလေးဆိုပြီးတော့ကျမအော်ခေါ်နေခဲ့မိတယ်။အဲ့ဒီနောက်အရာအားလုံးမှုံဝါသွားလိုက်တာ။မျက်လုံးနဲ့မြင်ရတဲ့အရာတွေမဟုတ်ပဲလက်နဲ့ထိတွေ့မိတဲ့အရာတွေကိုပဲသိကွယ်တော့တယ်။သမီးလေးရဲ့လက်ဖွာတကြားလုံးချိုချိုလေးတွေကြောင့်ဆေးကပ်နေပြီးတုံ့ရင်နေတဲ့လက်ဖွာလေး။ဒါမှမဟုတ်သွေးတွေကြောင့်ဆေးကပ်နေပြီးတုံ့ရင်နေတဲ့လက်ဖွာလေး။ပြီးတော့နံရံတွေကနေပြီးငိုကြွေးနေသလိုယူနေတဲ့ရေပိုက်တွေရဲ့အေးဆက်ဆူဆူမှု။ပြီးတော့ထုတ်တန်းကြီးကိုဆွဲမရတဲ့ခက်ခဲပင်ပန်းမှု။သားကိုလိုက်ရှာရအောင်မယ်။ပြီးတော့ဆောနာလေးတွင်ဘာဟင်းချက်လဲတူမာကြီးလို့လာမေးသွားတဲ့အိမ်ကြီးချင်းဥအောင်ကိုလည်းလိုက်ရှာရအောင်မယ်။ဒါကပထမအဦးဆုံးပေးရနေရဲ့။မြေကြီးကလှုပ်ခါပြီးကျမရဲ့အိမ်လေးကိုဖျက်ဆီးပစ်လိုက်တာကျမရဲ့တိုင်းတာမှုအားလုံးကိုဖျက်ဆီးပစ်လိုက်တာဒါပေမဲ့ဒုတိယဘေးရန်တွေကတော့ဟိန်းတန်နဲ့မလာခဲ့ဘူးတိုးတိုးလေးကပြောတဲ့အတန်နဲ့ရောက်ရှိလာတာကဲဆယ်ရေးစခန်းထဲကအရာကြီးတဲကိုရောက်ပြီးတစ်ပတ်နှစ်ပတ်လောက်ကြာတော့အရာရာကပြောင်းလဲသွားတယ်အသိပညာအသစ်တွေကမုတ်တုံမိုးလိုပဲကျမဘဝတွေကိုစိတ်ဝင်လာတယ်အမျိုးသမီးတွေအမျိုးသားတွေရဲ့တိုးတိုးတိတ်တိတ်ပြောနေကြတဲ့စကားတွေရေဒီယိုတွေကဇလံလို့ထင်ခဲ့ရတဲ့စစ်ပွဲဟာဝေးလံတဲ့တောင်တန်းတွေပေါ်ကကိစ္စတစ်ခုပဲလို့ထင်ခဲ့ရတဲ့စစ်ပွဲဟာ60ကျော်ကြာလာခဲ့ပြီဖြစ်တဲ့ပြည်တွင်းစစ်ဟာကျမတို့ရွာတွေအထိပါတကယ်ကိုအတွင်းထိပြန့်နှံ့လို့ရောက်ရှိလာခဲ့ပြီတဲ့စစ်ပွဲဆိုတာတကယ်တမ်းကျတော့မြေကြီးထဲမှာမျိုးစေ့တွေချထားခဲ့တာတဲ့အဲ့ဒီမျိုးစေ့တွေဟာအမှတ်မထင်မီးပွင့်သွားစေနိုင်တယ်တဲ့တထုစာရည်လည်းမထင်မှတ်ပဲလွင့်ပြန်ထွက်လာစေနိုင်တယ်တဲ့အခုလှုပ်သွားတဲ့ငလျင်ကြီးကတတိမရှိတော့တဲ့ဘလူးကြီးတကောင်လိုမြေကြီးတဲ့ကအဲ့ဒီမျိုးစေ့တွေကိုရောမွေပစ်လိုက်တယ်တဲ့လွန်ခဲ့တဲ့နှစ်နှစ်ကရေကြီးတုန်းကရောသမမွေထားတဲ့မျိုးစေ့တွေကိုအခုငလျင်ကြီးကလည်းထပ်မွေပေးလိုက်ပြန်ပြီတဲ့အခုဆိုရင်ကျွန်တော်တို့ပတ်ဝန်းကျင်ဟာပြုတ်ဝပထဝီဝင်အနေထားဖြစ်သွားပြီတဲ့ ဆိုလိုတာကရေကြီးတာမြေပြူတာနဲ့ငှက်လင့်တန်တွေကြောင့်မြေပြင်အနေထားတွေကငိုတိုင်းမဟုတ်တော့ပဲရွေ့လျားပြောင်းလဲကုန်ကြတယ်ဒီလိုမြေတွေချောင်းတွေနေရာရွေ့သွားတာကြောင့်ပဲအရင်ကအလုံးကျုံနဲ့ထင်ပြီးနေခဲ့ကြတဲ့မြေနေရာတွေကအခုတော့ခြေချဖို့တော့မသင့်တော်တော့တဲ့အနေရုံတွေဖြစ်ကုန်ကြတာမျိုးပေါ့အနေရုံဆိုတာကမြေမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့ဆစ်လက်နဲ့ပစ္စည်းအကျဉ်းကျန်တွေရှိနေနိုင်တဲ့နေရာတွေကိုပြောတာပေမနွဲနေနေတဲ့ကေဇေးအဖွဲ့တွေရောက်လာကြတယ်။ကေဇေးရေးကျမ်းမာရေးအသိပညာပေးနေတူမြေမြုပ်မိုင်းအသိပညာပေးပြီးလှုပ်ကြတယ်သူတို့မှာစူးစမ်းစစ်ဆေးတဲ့ကိရိယာတွေပါလာကြတယ်။အဲ့ဒီအသိပညာတွေနဲ့အတူနည်းမြေအခြေပြမြေပုံတွေလည်းပါလာကြတယ်။ဒါပေမဲ့ကျမရဲ့မြေပုံကကျမရဲ့ကောင်းထဲမှာရှိနေတာ။ကျမသိတယ်လေ။ချောင်းရည်မပြောင်းခင်တုန်းကဖျားဟောင်းနာကချောင်းဟာဘယ်ကနေစီးခဲ့လဲဆိုတာကျမသိတယ်။ခလေးတွေကနန်းတူးတဲ့မြေနေရာကိုကျမသိတယ်။ဘယ်နေရာကမြေကြီးကအမြဲပျော့ပြဲနေတယ်လဲဆိုတာကျမသိတယ်။အဲ့ဒီလိုနေရာမျိုးမှာပုံကွယ်နေကြတဲ့မြေမြုပ်မိုင်းနဲ့အခြားပောက်ကွဲစေတတ်တဲ့ပစ္စည်းတွေရှိနေတာပဲ။ကေဇေးရေးအဖွဲ့တွေဝင်းမြခဲ့တဲ့အသိပညာနဲ့ကျမရဲ့မြေပုံပေါင်းလိုက်တဲ့အခါသတိကြည်ကြည်ပို့ပြီးတော့ထားမိလာတယ်။ငလင်ရှောင်းစစ်ရှောင်းတွေရှိကြပြီးရံဖယံကလက်နက်ကင်တွေဖျက်ဆီးသွားလာတတ်တဲ့ဒီလိုနေရာတွေမှာနေရတာရုတ်တရက်ဘာမှမဆိုဖြစ်သွားနိုင်တယ်လေ။နေ့လယ်ခင်းတစ်ခုမှာတော့တဲနီနာချင်းကောင်လေးတယောက်ရခဲ့ဖို့အတွက်ကန်နာကိုလျှောက်သွားနေတာတွေ့တော့ yes ဆိုပြီးဒီမှာအော်လိုက်မိတယ်ပုံမှန်ဆိုရင်ငားဝယ်တဲ့အခါဈေးစစ်တဲ့အချိန်မှာဒီလောက်အတန်ကျန်အောင်ကျွန်မပြောတတ်တာပုံမှန်မဟုတ်တဲ့အကြောက်တုံးအစုအဝေးတစ်ခုကိုကျွန်မလက်ညှိုးထိုးပြလိုက်တယ်ကြောက်တုံးတွေမဟုတ်ပါဘူးဒါတွေကတန်ကျေးတက်နေတဲ့ရိတ်ခါပူးကုန်တွေစုပုံပြီးရောက်ရှိနေတာအဲ့ဒီအနီးနားမှာအန်နီရရှိတဲ့မြေမြုပ်မိုင်းဒါမှမဟုတ်ပောက်ကွဲစေတဲ့ပစ္စည်းတစ်ခုခုရှိနေနိုင်တယ်လေအဲ့ဒီနေရာကိုမသွားနဲ့လို့လည်းကျွန်မလှမ်းအောင်မိလိုက်သေးတယ်မိုင်းအန်ရဲ့အသိပညာပေးတွေနားထောင်ခဲ့တော့ကတရားလေးတယောက်ပြောတဲ့ရေကအရာဝတ္ထုပစ္စည်းတွေကိုစုဝေးစေတယ်မြေမြုပ်မိုင်းမြုပ်ထားတဲ့နေရာမှာတခြားပောက်ကွဲစေတတ်တဲ့အရာဝတ္ထုတွေလည်းရှိနေနိုင်တယ်ဆိုတဲ့စကားကိုကျွန်မကြားရောက်မိလိုက်လို့ပါအဲ့ဒီခဏမှာပဲကျွန်မဟာရိုးရိုးအင်ရှင်မတယောက်မဟုတ်တော့ဘူးဆိုတာကျွန်မသိလိုက်တယ်ကျမဟာဘဝရဲ့မတူညီတဲ့မှတ်တမ်းတွေကိုသိမ်းထားတဲ့ထိမ့်သိမ့်သူတယောက်ဖြစ်သွားပြီပဲ။အခါတလေကြရင်ဆန်တဆုပ်နှစ်ဆုပ်သာနိုင်တဲ့လက်၊နနွင်းမုံဝါရီပေးနေတဲ့လက်၊ဖက်ခက်လွှဲတဲ့လက်ဟာလူအသက်တွေကိုကင်နိုင်နေဆိုတာလူတွေကသိပြီးနားမလည်ကြဘူးလေ။ပြီးတော့မြေကြီးရဲ့စိတ်နေသဘောထားကိုသိတာကမြေပုံထက်ပိုအရေးကြီးတယ်ဆိုတာကိုတချို့တွေနားမလည်ကြဘူး။အခုတော့ကျမရဲ့အင်ရှင်မဘဝမြေပုံဟောင်းကအသက်ကယ်ဖို့အသုံးဝင်လာခဲ့ပြီ။တတလုံးအသေးစိတ်ကို view တစ်ဆိုင်ကြည့်တတ်တဲ့ကျမရဲ့အကျင့်ကအခုတော့အသက်ဘေးကင်းမှုအတွက်တကယ်ကိုအရေးကြီးတဲ့နည်းလမ်းတွေဖြစ်လာခဲ့တယ်လေ။ကျမလူတွေကိုပြောတယ်။ခေါင်းပေါ်မှာ CO တစ်လုံးရွက်ထားသလိုလျှောက်ပါလို့။ဖြည်းဖြည်းချင်းဟန်ချက်ညီညီကိုရှေ့ရလူလျှောက်သွားတဲ့ခြေရာတွေကိုပဲနှင်းပြီးလျှောက်ပါ။မြေကြီးကငင်းဆန်ဖို့စ조사နေတဲ့အရာတွေကိုရှာကြည့်။သူဆန်နေတဲ့ပလတ်စတစ်စ၊နန်းဂျိုးဂွေဒါမှမဟုတ်အပြစ်ပြောစရာမရှိအောင်ချော့မှုရလွန်နေတဲ့ကြောက်တုံးမျိုးကိုပေါ့အဲ့ဒါတွေကမြေမြုပ်မိုင်းဖြစ်နိုင်တယ်လို့လက်လုံမိုင်းတွေလည်းဖြစ်နိုင်တာပဲပြီးတော့ရှေးလူကြီးသူမတွေရဲ့စကားကိုနားထောင်ပါသူတို့ရဲ့ပုံမြင်တွေကပုံမြင်သက်သက်ပဲမဟုတ်ဘူးအဲ့ဒါတွေကတိုက်ပွဲတွေဖြစ်ခဲ့တဲ့အချိန်ရာသီတွေစစ်ပွဲဖြစ်ခဲ့တဲ့နေရာတွေကိုမှတ်မိနေတဲ့တစ်ခုတည်းသောသက်ရှိလမ်းပြမြေပုံတွေပဲဒီနေ့မှာတော့ကျမရဲ့ဟင်းသီးဟင်းရွက်ဆိုင်ကင်းဟောင်းတွေကအပြည့်စည်တွေကိုရှင်းလင်းနေတော့ကျမရဲ့လက်ချောင်းတွေကအေးဆက်ပြီးတောက်မှန်ကြနေတဲ့ထူးထူးဆန်းဆန်းအရာတခုကိုတွားပြီးထိမိလို့ဆဲဆဲဖြစ်သွားတယ်။ကျမရဲ့ခန္ဓာကိုယ်လေးတောက်ပြီးခဲဝါးသလိုကြပြိုင်နက်ထဲမှာပဲကဘာကြီးတစ်ခုလုံးဟာကျုံဝင်သွားသလိုခံစားလိုက်ရတယ်။မြေကြီးနဲ့ငိန်သက်နေတဲ့မြေပြင်အောက်မှာဘုံတီးနေသလိုကျဲလောင်နေတဲ့ကျမရဲ့နှလုံးခုန်တန်တွေ။ကျမစိတ်ကိုထိမှုစူးစားတယ်ရုတ်တရက်လန့်ပြီးမအော်မိဖို့ကြိုးစားတယ်။တတိနဲ့ဖြည်းဖြည်းချင်းမတ်တက်ရက်လိုက်တယ်။ပြီးတော့လာယာလန်အတိုင်းခြေလက်မမအောင်လှည့်ပြန်ထွက်ခဲ့တယ်။အနေရကင်းတဲ့နေရာကိုရောက်မှအဲ့ဒီနေရာကိုနောက်ဘသူမှထပ်မသွားအောင်အမှတ်သားလုပ်ဖို့ကျွန်မတတိရတယ်။အဲ့ဒါနဲ့စေတနာဝန်ထမ်းတယောက်ကိုကျွန်မလိုက်ရှာတော့တယ်။ ဒါအလွန်သေးငယ်ပေမဲ့အသက်တမျှအရေးကြီးတဲ့မြေပုံရဲ့အစိတ်ပိုင်းတစ်ခုကိုအသစ်ပြန်ရေးဆွဲလိုက်တာပဲ။အရင်ကကျမဟာစန်တဆုပ်နင်းနှွင်းမှုလက်တစ်ဖြစ်နှစ်ဖြစ်စာနဲ့ဘဝကိုတိုက်တာခဲ့တဲ့သူပါ။အခုတော့ကျမကဘဝနဲ့အသေးချင်းတရားကြားကလမ်းကြောင်းတွေကိုတိုက်တာပြီးတဲ့သူဖြစ်နေပြီ။ရတတပတ်ကြီးကြာပြီးတဲ့နောက်ယာယီတဲလေးရဲ့မှာကျမရဲ့ဘဝကိုလက်ခုပ်နှစ်ဖက်စာပမာဏနဲ့ထပ်ပြီးတော့တိုက်တာနေမိပြန်တယ်။လာရောက်လူတန်းထားကြတဲ့စံတဆုပ်အဖိုးတန်လဲစာလက်နှစ်ဖြစ်စာကျမကဘာရဲ့မြေပုံကပြောင်းလဲသွားခဲ့ပြီပဲခြေဘွားအောက်ကမြေကြီးဆိုတာကျမအတွက်ငြိမ်သက်နေတဲ့ဇက်ခုံတစ်ခုမဟုတ်တော့ဘူးအဲ့ဒါဟာစာမျက်နှာတစ်ခုပဲအဲ့ဒီစာမျက်နှာပေါ်မှာအကြောင်းအရာအစ်စ်တွေဖြစ်သွားပြီအခုဆိုရင်နေရာတစ်ခုကိုမှတ်မိဖို့ဆိုတာအပြင်ပန်းအသွင်ပြင်နေမဟုတ်ပဲအဲ့ဒီရောက်မှာဟွက်ထားတဲ့လှုပ်ဝက်ချက်တွေကိုပါသိဖို့လိုလာပြီကြာလေးတစ်ချက်ပေါ်မှာအတူတူအိမ်မောကြနေတဲ့ကလေးတွေကိုကျမကြည့်မိတယ်။သူတို့ရဲ့လုံခြုံရေးဆိုတာလေးဘက်လေးတန်းကာယံထားတဲ့အကာအကွယ်ရေးထဲမှာပဲရှိတာမဟုတ်တော့ဘူး။ကျမတို့ရဲ့အသိပညာထဲမှာပါရှိလာတာ။ခြေလမ်းတိုင်းကိုညှင်းသားသားလှမ်းတက်ဖို့မြေကြီးထဲမှာမြုပ်ထားတဲ့အရာတွေကိုမြင်အောင်ကြည့်တတ်ဖို့ပြီးတော့မြေကြီးကပြင်းပြင်းထန်ထန်လှုပ်ခါရင်ပေါထုတ်ပြလိုက်တဲ့အရာတွေကိုနားလည်တတ်ဖို့ပဲ။အရင်တုန်းကစံစည်းတာအဝတ်ဖာရာနဲ့ကလေးတွေကိုပွေဖက်တာလောက်ပဲလုပ်တတ်တဲ့ကျမရဲ့လက်တွေကအခုဆိုရင်လမ်းညွန်ပြတတ်လာပြီသတိပေးတတ်လာပြီလမ်းပြမြေပုံအစ်စ်တွေကိုရေးဆွဲတတ်လာပြီအခုကျမဒီမြေကွက်လက်လေးကိုပြန်ပြီးဂယူတဆိုင်ပြုစုပြောထောင်နေတာစားဝတ်နေရေးတစ်ခုတည်းအတွက်မဟုတ်ပါဘူးမြေကြီးကိုပြန်ပြီးယုံကြည်နိုင်ဖို့ဆိုတော့ရိုးရှင်းပေမဲ့နဲ့နေတဲ့အလုပ်ရက်တစ်ခုအတွက်လည်းပါဝင်ပါတယ်ကျမဟာဘဝကိုတိုင်းတာဖို့လက်ကုံနှစ်ဖက်စာပမာဏကိုပဲအသုံးပြုနေစေပါပဲ။ဒါပေမဲ့အခုတော့အဲ့ဒီလက်တွေကဘလို့အရာမျိုးကိုရှာတွေ့နိုင်မလဲဆိုတော့ကျွန်မကောင်းကောင်းသိသွားပါပြီ။အခုဆိုရင်ကျွန်မဟာစီးချက်အစ်စ်တစ်ခုနဲ့လှုပ်ရှားနေပါတယ်။အဲ့ဒါကတော့ကြပြာဆံပြီးခိုင်မာတဲ့ဂယူဆိုင်မှုမျိုးပါ။ကျမရဲ့ခြေဘွားတွေဟာညီကြီးရဲ့တချင်းစ်ကိုတလန်းချင်းတလန်းချင်းဂယူတဆိုင်နဲ့တင်ယူနေကြပါတယ်။ကဲဒါကတော့မြေမြုပ်မိုင်းအန်ဒီရဲ့နဲ့ပတ်သက်ပြီးတော့ Warma Podcast Network VPN ကနေထုတ်လုပ်တင်ဆက်ပေးသွားတာပဲဖြစ်ပါတယ်။နားဆင်ပေးခဲ့ကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ Warma Podcast Network VPN ရဲ့တခြားအစီအစဉ်တွေကိုလည်း VPN ရဲ့ Social Media Platform တွေဖြစ်တဲ့ YouTube, Facebook နဲ့ Spotify တို့မှာဝင်ရောက်နားဆင်နိုင်ပါတယ်။နားဆင်သူသောတာရှင်များအားလုံးမင်္ဂလာရှိတဲ့အချိန်အခါတမျှဖြစ်ကြပါစေ။